Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ် August လ20ရက်စနေနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25ရူကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီညနေခင်းအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညနေခင်းပါတော်တာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွာညိုနဲ့ကျွန်မအနားလောက်ရောကပြောပြပေးမှာပါ Republican သမ္မတလောင်းထွန်နဲ့ Trump က Hillary Clinton လို Democratic တွေဟာ Africa နယ်ပွား America နိုင်ငံသားတွေကိုမဲလက်မှတ်တွေဖြစ်တာမြင်လာကြောင်းသူ့ကိုမဲပေးကြဖို့စီရင်ခဲ့ပါတယ် American ဒုသမ္မတ Joe Biden နဲ့ Ukraine သမ္မတတို့ဟာ Ukraine နိုင်ငံအရှေ့ပိုင်းမှာ Russia လိုလာတဲ့ခွဲထွက်ရေးဝါဒီတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့တောက်ကြနေကတိုက်တွန်းလိုက်ကြပါတယ်2016ဘာနာရင်းနဲ့အတွင်း Korean ဘာသာဝင်တွေထက်သူတို့ကိုသူတို့မွတ်စလင်တွေလို့ပြောဆိုကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကအနိုင်ငယ်ပုံပြီးလက်ခံခဲ့တယ်လို့ဖြူတုသေသနာဌာနကဆိုပါတယ်ဒီလိုသတင်းတွေကိုကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီ
းပမာပြည်ရဲ့စီးပွားရေးဥမော်လာဖို့တရုတ်အငင်းကြီးတွေဝင်ဖို့တရုတ်ပြည်ကစီမံကိန်းတွေတော်တော်များများဝင်လာဖို့ဒေါက်ဆန်းစုကြည်ကပြောဆိုင်ခဲ့တဲ့ချက်ရှိရတာဟုတ်ကဲ့
ဒီမြန်မာရေးကျွမ်းကျင်သူဒေါက်တာလှကျော်စောပြောတော်တာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်မြန်မာသမ္မတဦးထင်ကျော်အခုလကုန်ပိုင်းလောက်မှာအိန္ဒိယနိုင်ငံကိုသွားရောက်မယ်ဆိုတဲ့သတင်းနဲ့အတူမွေးကင်းစကလေးငယ်တွေကို6လအထိမိခင်တို့တိုက်ကျွေးဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းလိုက်တဲ့အကြောင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းတွေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မက်ခွန်ညိုတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
Republican သမ္မတလောင်းဒေါ်နယ်ထရမ့်က Hillary Clinton လို Democratic တွေဟာ Africa နယ်ပွား American နိုင်ငံသားတွေကိုမဲလက်မှတ်တွေဖြစ်တာမြင်လာကြောင်းသူကိုယ်တော်မဲပေးကြဖို့စီရင်ခဲ့ပါတယ်။ Democratic Party အနေနဲ့မြို့ပြနယ်လူထုကိုလစ်လျူရှုထားတယ်ဆိုတာကိုတော့သူ့မဲဆွဲစီရင်ပွဲပြုလို့ရ Michigan ပြည်နယ် Diamonddale မြို့နယ်ကီလိုမီတာ150လောက်ဝေးတဲ့ Detroit မြို့ကိုဥပမာပေးပြီးတော့ပြောဆိုခဲ့ပါတယ်။ Detroit မြို့ခံ40ရာခိုင်နှုန်းဟာစီရင်နွမ်းပါကြပြီးတော့မြို့ခံတပွဲလောက်ကအလုပ်လက်မဲ့တွေဖြစ်တယ်ဆိုပြီး Democratic တွေရဲ့ထိန်းချုပ်မှုအောက်မှာ Africa နယ်ပွားအမေရိကန်နိုင်ငံသားတွေဘလောက်ခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်ဆိုတာကိုထရမ့်ကဥပမာပြီးပြောကြားခဲ့ပါတယ်အဲ့ဒီအခြေအနေတွေပြောင်းလဲဖို့တခုတီတော်နေလန်းကခေါင်းဆောင်ပိုင်းအပြောင်းလဲပဲဖြစ်တယ်လို့ထရမ့်ကဆိုပါတယ်။ဒါကြောင့်အခုလိုလစ်လျူရှုခံထားကြရသူတွေအနေနဲ့ထရမ့်လိုလူသစ်တယောက်ကိုထောက်ခံအားပေးလိုက်ခြင်းအပြင်ဘာများနှစ်နာဆုံးရှုံးစရာရှိမလဲလို့ထရမ့်ကပြောဆိုပါတယ်။အခုလိုဖြစ်နေတာတွေဟာလွတ်လပ်စွာကုံတော်ရေးကြောင်းဆိုပြီးသူ့ရဲ့မဲဆွယ်ပွဲမိန့်ခွန်းတွေမှာပြောနေကြအတိုင်းအပြစ်တင်ပြောဆိုခဲ့တာပါ။ဒါအပြင်လူမဲလူငယ်တွေအစားရွှေ့ပြောင်းအခြေချလာရောက်နေထိုင်သူတွေကိုရာ Hillary Clinton ကအလောက်ကင်ပေးလို့ရတယ်လို့ထရမ့်ကဆွဆွဲလိုက်ပြီးလူမဲလူငယ်တွေဟာကိုယ်တိုင်မြေတွေမှာပဲဒုက္ခတွေဖြစ်လာနေပြီလို့ဆိုပါတယ
်အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုတို့ကယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးဝါဒီတွေနဲ့ဖြစ်နေတဲ့ပြည်ပခါကိုဖြေရှင်းဖို့တောက်ကြနေကတိုက်တွန်းလိုက်ကြပါတယ်အဖွဲ့ပေါင်းစုံကသဘောတူထားတဲ့ Minsk သဘောတူညီချက်ကိုပြည်ပခါတွေကိုအပြည့်အဝအောင်မြင်ထမြောက်အောင်နိုင်ငံရေးနဲ့တန်တမာရေးနည်းလမ်းတွေနဲ့ဖြေရှင်းဖို့လိုအပ်ကြောင်းကိုလည်းထပ်လောင်းပြောကြားခဲ့ကြပါတယ်ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကယူကရိန်းရှေ့ပိုင်းကယူကရိန်းပိုင်တဲ့နေရာတွေကိုမော်တာအမြောက်ကြီး900နဲ့လက်နက်ကြီး300ကျော်နဲ့ပစ်ခတ်ခဲ့လို့ယူကရိန်းစစ်သားအနည်းဆုံး3ယောက်သေဆုံးပြီး6ယောက်ကျော်ဒဏ်ရာကျခဲ့ကြောင်းယူကရိန်းအရာရှိတွေကပြောပါတယ်မစ္စတာပေါ်ရိုရှန်ကိုကတကယ်လို့သာအခုလိုဆက်ပြီးတော့တိုက်ခိုက်နေကြမယ်ဆိုရင်တိုင်းပြည်ကိုစစ်အုပ်ချုပ်ရေးဒါမှမဟုတ်တပ်တွေဖြန့်ချထားပြီးစစ်ရေးအသင့်ပြင်ဆင်ထားရမှာဖြစ်ကြောင်းကြာသပတေးနေ့ကသတိပေးခဲ့ပါတယ်ရုရှားဘက်ကတော့မကြသေးခင်ကပဲယူကရိန်းစစ်တပ်နဲ့ထောက်လှမ်းရေးတပ်တွေကခရိုင်းမီးယားဒေသကိုတိုက်ခိုက်ဖို့ဝယ်ကြံစီနေကြတယ်လို့ဆွဆွဲခဲ့ပါတယ်ယူကရိန်းတာဝန်ရှိသူတွေကတော့ရုရှားဘက်ကသာယူကရိန်းအရှေ့ပိုင်းမှာဖြစ်နေတဲ့နှစ်နှစ်ကြာပြည်ပခါကိုပို့ပြီးတော့ကြီးထွားအရှိန်မြင့်လာအောင်ရိုးမယ်ဖွဲ့နေပုံရတယ်လို့ပြောပြီးဒီဆွဆွဲချက်ကိုညင်ပယ်ခဲ့ပါတယ
်2016ဘာနာရင်းနှစ်အတွင်းခရီးယံဘာသာဝင်တွေထက်သူတို့ကိုသူတို့မွတ်စလင်ဘာသာဝင်တွေလို့ပြောဆိုကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကအနိုင်ငယ်ပို့ပြီးလက်ခံခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနသတင်းအချက်အလက်တွေကိုကိုးကားပြီးဖြူသုတေသနဌာနကပြောပါတယ်ဘာနာရဲနှစ်အစဖြစ်တဲ့2015အောက်တိုဘာလ3ရက်နေ့ကစလို့အမေရိကန်နိုင်ငံကိုဝင်ရောက်ခဲ့တဲ့ရွှေပြောင်းဒုက္ခတွေ63,000ထက်မနည်းမှာ46ရာခိုင်နှုန်းဖြစ်တဲ့လူပေါင်း29,000နီးပါးကိုမွတ်စလင်တွေဖြစ်ပြီးတော့ခရီးယံဘာသာဝင်တွေက19,000နဲ့ညီမျှတဲ့44ရာခိုင်နှုန်းဖြစ်ပါတယ်ဩဂုတ်လလည်းအတွင်းအမေရိကန်ကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခတွေတဝက်ကျော်ဟာနိုင်ငံ၄နိုင်ငံကဖြစ်ပြီးမြန်မာ၊ကွန်ဂို၊စီးရီးယားနဲ့အီရန်နိုင်ငံတွေကဖြစ်ပါတယ်ဒီထဲမှာမြန်မာနိုင်ငံကဝင်ရောက်လာသူကအများဆုံးဖြစ်ပြီးတော့လူပေါင်း 1,464 ဦးဖြစ်ပါတယ် ဗုဒ္ဓဘာသာတိုင်းပြည်ဖြစ်တဲ့မြန်မာနိုင်ငံကတိုင်းရင်းသားလူနေစုတွေနဲ့အတူခရီးယန်နဲ့မွတ်စလင်တွေဟာပြင်းထန်တဲ့ဖိနှိပ်အုပ်ချုပ်မှုတွေကိုပြီးခဲ့တဲ့ဧပြီလအထိဆယ်စုနှစ်ပေါင်း၅ခုကျော်ရင်ဆိုင်ခံစားခဲ့ရတာပါဒုတိယအများဆုံးဝင်လာတဲ့ဒုက္ခသည်တွေကတော့ကွန်ဂိုနိုင်ငံကဖြစ်ပြီး1419ဦးဆီးရီးယားက8569ဦးနဲ့အီရတ်က8459ဦးဖြစ်ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တပ်ဖွဲ့တွေကအရှိမြောက်ပိုင်းနဲ့မြောက်ပိုင်းကခရိုင်တစ်ခုကိုညလုံးပေါက်တဲကြီးမဲကြီးတိုက်ခိုက်ခဲ့ပြီးတဲ့နောက်ခရိုင်တစ်ခုကိုသိမ်းပိုက်ခဲ့တဲ့အကြောင်းအာဖဂန်အစိုးရဘက်ကရောတပုံဘက်ကပါပြောပါတယ်။ယာနဲ့ချီတဲ့တာလီဘန်တောင်းချမ်းသူတွေကပါကစ္စတန်နယ်စပ်ဖြစ်တဲ့နန်ဂါဟာပြည်နယ်အရှေ့ပိုင်းကဟက်စ်ဆာရက်ကအရက်ကိုအာယုံမတက်ခင်မှာအပြင်းထန်တိုက်ခိုက်ခဲ့ကြောင်းနဲ့ဒေသခံရဲတပ်ဖွဲ့အကြီးအကဲက VOA ကိုပြောပါတယ်။ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေကလေကြောင်းအကူနဲ့ပြန်လည်တိုက်ထုတ်နိုင်ခဲ့တဲ့အကြောင်းရန်သူဘက်ကတေကြေတန်ရာရမှုအများပြားရှိခဲ့ကြောင်းလည်းပြောပါတယ်။အဲ့ဒီဒေသအတွင်းတချို့နေရာတွေမှာတိုက်ခိုက်မှုတွေဆက်ရှိနေဆဲဖြစ်ကြောင်းလည်းသူကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကခွန်ဒုစ်ပြည်နယ်ကခရိုင်တစ်ခုကိုတာလီဘန်တွေကသိမ်းပိုက်ထားတာဖြစ်ပါတယ်။အဲ့ဒီနေရာဟာမနှစ်တုန်းကလည်းပြည်နယ်မြို့တော်ကိုခဏတပုံတွေကဝန်စီခဲ့တဲ့နေရာဖြစ်ကြောင်းအရာရှိတွေကပြောပါတယ်။ပါကစ္စတန်မှာတော့ဝေဟင်တဲ့မြေပြင်တပ်ဖွဲ့တွေကအာဖဂန်နေဇက်နာကအနောက်မြောက်ပိုင်းလူမျိုးနွယ်စုတွေရဲ့ဒေသကစစ်သွေးကြွတွေပုံအောင်ရနေရာ6ခုကိုဖျက်ဆီးခဲ့တဲ့အကြောင်းနဲ့အ ਨੇ စုံအကြမ်းဖက်သမား9ဦးကိုတုတ်တင်နိုင်ခဲ့ကြောင်းပါကစ္စတန်စစ်တပ်ကပြောပါတယ်။ဒါ့အပြင်ခိုင်ဘာဒေသကစစ်သွေးကြွတွေတုံးတဲ့လက်နက်သွေးလောင်ယုံတစ်ခုကိုလည်းစစ်လေယာဉ်တွေကဖျက်ဆီးနိုင်ခဲ့ကြောင်းပြောပါတယ်။စနေနေ့ကတိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်တော့မပြောခဲ့ပါဘူး။သတင်းတောက်တွေကိုအဲ့ဒီနေရာဒေသကိုဝင်ရောက်ခွင့်ပိတ်ပင်ထားတဲ့အတွက်ဒီသတင်းအချက်လက်တွေကိုတိကျလွတ်လပ်တဲ့အတည်ပြုချက်လည်းမပေးနိုင်ပါဘူး။
Viewer American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ရေလုံငန်းကုမ္ပဏီတွေမှာကြေးကျွန်းတွေလိုခိုင်းစေခံခဲ့ရတဲ့ဆိုပြီးကမ္ဘောဒီးယားနိုင်ငံသား9ဦးရဲ့တိုင်းခြားချက်တွေကိုကြားနာဖို့ကယ်လီဖိုးနီးယားတရားသူကြီးတဦးကရှင်နေတွေကိုတရားရုံးကိုဆင်ခေါ်လိုက်ပါတယ်။ရေလုံငန်းတွေမှာကြေးကျွန်းတွေလိုခိုင်းစေခံခဲ့ရတဲ့ဆိုပြီးပြောဆိုထားတဲ့အမျိုးသား9ဦးနဲ့အမျိုးသမီး2ဦးတို့ဟာအမေရိကန်ကုမ္ပဏီအဖြစ်မှတ်ပုံတင်ထားတဲ့ Rubicon's Resources and Wells Co. Universe Company ထိုင်းလုပ်ငန်းတွေဖြစ်ကြတဲ့ Patnam Seafood နဲ့ SS Frozen Food Company တို့ကိုဂျွန်လ15ရက်နေ့ကတိုင်းကြားခဲ့ကြတာပါတိုင်ကြားချက်တမ်းမှာသူတို့ကိုလိန်လဲပြီးတော့အဲ့ဒီကုမ္ပဏီတွေအတွက်2010ကနေ2012အထိနှစ်နှစ်နီးပါးကြာအောင်အတင်းကျပ်ကြေးကျွန်းတွေလိုခိုင်းစေခဲ့တယ်လို့ဖော်ပြထားပါတယ်။တိုင်ကြားစာရဲ့အဆိုအရဖတ်ထနံပဇွန်လုပ်ငန်းကနေကုန်ဝယ်ယူသူတွေထဲမှာအမေရိကန်အခြေစိုက် Walmart အယောင်ဆိုင်ကြီးတွေလည်းပါဝင်တယ်လို့ဆိုပါတယ်။တိုင်ကြားချက်ထဲမှာတက်တဲ့အထောက်အထားတွေနဲ့ရှင်းလင်းချက်တွေပါဝင်မှုမရှိဘူးဆိုပြီးကုမ္ပဏီတွေဘက်ကပြောဆိုထားပါတယ်။ဒါကိုခြေပဖို့အတွက်တရားသူကြီး John F. Walter ကကုမ္ပဏီရှင်းနေတွေကို September 19ရက်နေ့တရားရုံးကိုဆင်ခေါ်ထားပါတယ်။တရားလိုရဲ့ရှင်းနေတွေကလည်းနှစ်နာခဲ့ရတာတွေကိုတင်ပြဖို့ရှိနေပါတယ်။
အမေရိကန်ပြည်ထောင်စုအရှေ့တောင်ပိုင်းမိုင်ယာမီမြို့ရဲ့ South Beach အပိုင်းကိုကိုဝင်ဆောင်ပြီးခင်နေမသွားကြဖို့ထုတ်ပြန်ထားတဲ့သတိပေးချက်ကိုအမေရိကန်ကူးစက်ရောဂါပြန့်ပွားမှုထိန်းချုပ်ရေးဌာန CDC ကပြောပါတယ်။မိုင်ယာမီမြို့ရဲ့ South Beach အပိုင်းဟာဇီကာရောဂါပြန့်နှံ့မှုရှိတဲ့ဒေသလို့သတ်မှတ်ထားပါတယ်။အပန်းဖြေခီးထွက်သူတွေနဲ့စီကားတဲ့ South Beach နေရာဟာအမေရိကမြောက်အမေရိကတိုင်မှာဇီကာရောဂါပြန့်နှံ့တဲ့ဒုတိယမြောက်ဒေသဖြစ်ကြောင်း Florida အုပ်ချုပ်ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကတောက်ကြနေကပဲအတည်ပြုသွားတာပါ။လူ9ဦးကိုဇီကာရောဂါထပ်ကူးစက်တာတွေကအဲ့ဒီနေရာနဲ့ဆက်ဆက်နေတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။ချင်းကတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ကိုမနစ်ကဘရာဇီးနိုင်ငံမှာစတင်တွေ့ရှိခဲ့ပြီးကူးစက်မှုအများစုမှာဝေဒနာမပြင်းထန်ပါဘူး။ဒါပေမဲ့ကိုဝင်ဆောင်မိခင်တွေကိုဗိုင်းရပ်စ်ပိုကူးစက်ပြီးဆိုရင်တော့မွေးလာတဲ့ကလေးဟာmicrosyphilis လို့ခေါ်တဲ့ပုံမှန်မဟုတ်ပဲသိပ်သေးတဲ့ဥကောက်နဲ့ကလေးငယ်ရဲ့ချိုးရွေ့မှုရှိတဲ့ချိုးရွေ့မှုရှိတဲ့ကလေးတွေမွေးဖွားလာတတ်ပါတယ်။ Florida ပြည်နယ်မှာတော့ယောဂါကူးစက်မှု35ခုကပြည်နယ်တွင်းကူးစက်တာဖြစ်နိုင်ပြီးကြာသပတေးနေ့ကတွေ့တဲ့ယောဂါကူးစက်မှုနှစ်ခုကတော့ကူးစက်မှုစတင်ဖြစ်ပွားခဲ့တဲ့ Wynwood ရပ်ကွက်အပြင်ဘက်အခု South Beach မှာဖြစ်ပွားတာဖြစ်ပါတယ်။
American ပြည်ထောင်စု Louisiana ပြည်နယ်မှာလူဆက်သုံးဦးသေဆုံးပြီးတော့ထောင်ထဲကြီးအိုးအိမ်ဆုံးသွားခဲ့ရတဲ့ရေကြီးရေရှမ်းဖြစ်နေတဲ့နေရာတွေကိုရှေ့သတင်းမှအတွင်သမ္မတ Barack Obama တွားရောက်မှာပါ Louisiana ကလူအတော်များများရေပေးတံခံနေရချိန်မှာ Obama ကတော့ New England ပြည်နယ်မှာဆက်ပြီးတော့အပန်းဖြစ်နေတယ်ဆိုပြီးဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်အင်္ဂါနေ့မှာရေပေးတဲ့ဒေသကိုသမ္မတတွားရောက်မှာဖြစ်ကြောင်းအင်မီရောကကြေညာပါတယ်ရေပေးနဲ့ပတ်သက်လို့နောက်ဆုံးအခြေအနေတွေကိုအားလိုက်ရတွားနေတဲ့သမ္မတ Obama စီဆက်တိုက်ပေးပို့နေတယ်လို့ရေပေးတဲ့ဒေသကိုသမ္မတတွားရောက်ကြည့်ရှုရင်းပြန်လည်တူတောင်းရေးလုပ်ငန်းတွေအပေါ်အနောက်ဆက်ဖြစ်သွားနိုင်တယ်ဆို ီအိမ်မီရောကခြေပပြောဆိုပါရယ်ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်ကအုပ်ချုပ်ရေးမှူးကိုတယ်လီဖုန်းဆက်ပြီးတော့ရေးပေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြသလိုလူဝီဇီယားနာကရေးပေးတဲ့ပြည်သူတွေအတွက်ဝန်ထဲကြောင်းနဲ့ကူညီကစေးလုပ်ငန်းတွေအတွက်လူတန်းကြဖို့လူမှုကွန်ရက်ပေါ်ကနေတိုက်တွန်းသွားပါရယ်ရှင
်နွေရာသီအိုလံပစ်အားကစားပြိုင်ပွဲတွေကျင်းပနေတဲ့ရီယိုဒီဂျနေရိုမှာတောက်ကြနှစ်နှာပိုင်းကျင်းပတဲ့၄ရောက်လက်ဆင့်ကံမီတာတရားရေကူအပြေးပြိုင်ပွဲမှာဂျမေကာအသင်းကအိုလံပစ်ပြိုင်ပွဲ၃ချိန်ဆက်တိုက်နိုင်ရခဲ့ပြီးတဲ့နောက်တာတူအပြေးချန်ပီယံယူဆိန်ဘော့တ်ဟာရွှေတိစိတ်၃ခုစွခုနိုင်ခဲ့ပါပြီ Direct from Washington The Voice
of America The VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညူတို့ချိန်ညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်လို့ရင်ဆုံးတော့ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းနဲ့စကြင်ပါတယ်တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြန်မာအစိုးရညှိနှိုင်းပြောဆိုရမှာမြန်မာခေါင်းဆောင်တွေအနေနဲ့လူထုရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်မှာမဟုတ်ဘူးလို့နိုင်ငံရေးလေလာဆောင်ကြည့်သူတွေကပြောပါတယ်တရုတ်မြန်မာနိုင်ငံကြားကုန်သွယ်ရေးပူအားကောင်းခိုင်မာအောင်လှုံ့ဆော်ဖို့နဲ့တရားဥပဒေစိုးမိုးရေးနဲ့ဒေသဖွံ့ဖြိုးမှုမြင့်တင်ရေးတို့ကိုအရှိန်တိုးလှုံ့ဆော်ဖို့နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နိုင်ငံတော်ရဲ့တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာတရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်ဩဂုတ်လ18ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိ9ရက်တာခီးစဉ်အဖြစ်သွားရောက်နေချိန်မှာပဲတရုတ်သမ္မတရှီဂျင်းပင်တရုတ်ဝန်ကြီးချုပ်လီခတ်ချန်တို့နဲ့တွေ့ဆုံအပြီးဗတ်ဆုံမဟာဗျူဟာမြောက်မိတ်ဖက်ပူးပေါင်းဆက်ဆံဆောင်ရွက်ကြမယ်အကြောင်းတရုတ်မြန်မာနိုင်ငံပူးတွဲကြေညာချက်တရက်ကိုဩဂုတ်လ19ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်ပါတယ်တရုတ်မြန်မာနိုင်ငံကုံသွယ်မှုစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့နေဆက်ဒေသတရားဥပဒေစိုးမိုးရေးချစ်ချင်ရင်းနှီးမှုတိုးမြှင့်ဖို့အရေးသဘောတူညီခဲ့ကြတဲ့အကြောင်းလည်းထည့်သွင်းဖော်ပြပါတယ်တရုတ်နိုင်ငံရဲ့တခုတည်းသောရဝန်တခုတည်းသောလမ်းကြောင်းစီးပွားရေးမှုနဲ့နှစ်နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်မှုမြင့်တင်သွားကြမယ်လို့လည်းဆိုထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအကျိုးရလဒ်ကောင်းတွေပေါ်ထွန်းလာနိုင်ရေးထိပ်တန်းကောင်းဆောင်တွေနဲ့ဆွေးနွေးနိုင်ခဲ့တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
တော်တော်အောင်မြင်တဲ့ခီးစဉ်လို့ပြောပါတယ်။ဝန်ကြီးကသမရနဲ့တွေ့တဲ့နေရာလဲသမရနှစ်နိုင်ငံလုံးတော်တော်အကျိုးရှိမဲ့ကိစ္စတွေအများကြီးဆွေးနွေးနိုင်တဲ့အတွက်အလိုပဲဝမ်းသာပါတယ်ဒီကြီးအောင်မြင်လဲအောင်မြင်စေချင်ပါတယ်ဒါမျိုးတွေပြောတာပဲလေဝင်ကြီးကျုံနဲ့တွေ့တဲ့နေ့တုန်းကတော့စာချုပ်တွေလက်မှတ်ထိုးတာမနေဘူးပြကစားဆောက်လုပ်တာတို့ဘာတို့ညာတို့ပေါ့နော်တော်တော်များများတွေကိုလက်မှတ်တွေထိုးတာတွေ့တယ်ပမာပြည့်ရဲ့စီးပွားရေးဥမော်လာဖို့တရုတ်အငင်းကြီးတွေဝင်ဖို့တရုတ်ပြည်ကအဲစီမံကိန်းတွေတော်တော်များများဝင်လာဖို့ဒေါက်ဆန်းစုကြည်ကပြောဆိုင်ခဲ့တဲ့ချက်တွေရှိရတာ
ဒေါန်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းအများပြည်သူစိတ်ဝင်စားတဲ့မြစ်ဆုံကိစ္စအပါအဝင်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံထားတဲ့လက်ရှိစီမံကိန်းတွေနဲ့ပတ်သက်ပြီးပြည်သူအများမျှော်လင့်သလိုဆောင်ရွက်နိုင်ခဲ့ပါသလားဆိုတာကိုတော့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်ဒီလိုကျမတို့ကတော့ဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရရဲ့လုတ်ပိုင်ခွင့်အခြေခံပေါ်မှာမူတည်တယ်သူကစိတ်ဆက်ပြီးတော့အာဏာခွဲဝေပြီးယူပြီးတော့တက်လာတဲ့အစိုးရဒါကြောင့်မလို့သူလုတ်ချင်တဲ့လောက်အကုန်လုတ်နိုင်ရင်မှလုတ်နိုင်အားလုံးကပြည်သူလူထုအကျိုးစီးပွားကြည့်ပဲလို့ပြောလို့ရကြမှာရမယ်။သို့တော်လည်းဗမာပြည်မှာအဆက်ဆက်အစိုးရတွေနဲ့ဆိုင်ရင် NLD အစိုးရအနေနဲ့ဗမာပြည်သူတွေအတွက်အကျိုးတစုံတရာရှိတဲ့အခြေအနေကိုဖန်တီးနိုင်လိမ့်မယ်၊ရယူနိုင်လိမ့်မယ်လို့ကျွန်မထင်နေပါတယ
်။တရုတ်မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ကြမယ်အထက်အဓိကဖော်ဆောင်မှာကတော့နှစ်နိုင်ငံနယ်စပ်ဒေသတွေမှာတရားဥပဒေစိုးမိုးရေးနယ်စပ်ဒေသတည်ငြိမ်လုံခြုံရေးခိုင်မာအောင်ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။နောက်မြန်မာနိုင်ငံရဲ့လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာလည်းတရုတ်နိုင်ငံဘက်ကကူညီထောက်ခံအားပေးမယ်လို့ကတိပေးပြောဆိုတဲ့အပေါ်ကချင်ကောင်းဆောင်တူဦးဖြစ်တဲ့ဒေါက်တာတူဂျာကလည်းကြိုဆိုပါတယ
်။တရုတ်နိုင်ငံကကျွန်တော်အင်္ဂလိပ်နိုင်ငံကြီးတဲ့နိုင်ငံဖြစ်တယ်လေ။ဒါကြောင့်မလို့အဲ့ဒီမှာတရုတ်နိုင်ငံရဲ့လက်ရှိပေါ့ဗျာ။သူ့အနေနဲ့လည်းဒါတနင်္လာနေ့ကနေအဘဲကူညီမှုရှိလို့ရှိတော့အများကြီးပူကောင်းတာပေါ့ဆွေးစားကြလို့တို့အတိအကျလို့တနင်္လာချစ်ကြည်ရဲ့အတိအကျထားမှာပါဒါကြောင့်မလို့အောင်မြင်တဲ့ခီးစဉ်ပြရဖြစ်မယ်လို့မျှော်လင့်ပါတယ်ကျွန်တော်နိုင်ငံရဲ့ပြည်ထောင်ချမ်းရေးပေါ်မှာကျွန်တော်နိုင်ငံကနေအစိုးရအနေနဲ့မှာတနင်္လာဆိုကူညီပံ့ပိုးနိုင်ဖို့ဒီသူဘက်ကတနင်္လာဘက်ကပေါ့ဗျာဒါကြီးဆွေးနွေးလာခဲ့မယ်လို့ယူဆပါတယ်ဗျာ
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဆင်းရဲနွမ်းပါမှုလျှော့ချရေးလူနေမှုအဆင့်တန်းမြင့်တင်ရေးနဲ့အလုတ်ကိုင်းအခွင့်အလမ်းဖန်တီးပေးနိုင်ရေး ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနယ်မှုမြင့်တင်ရေးတွေအတွက်လည်းမြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့လက်တွဲဆောင်ရွက်သွားကြမယ်ဆိုတာကိုလည်းနှစ်နိုင်ငံပူးတွဲကြေညာခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှတရုတ်ဆိုရခေါင်းဆောင်မိုင်းဒီဘက်ကလူလူလာလာနဲ့ခံခံနာနာကြိုဆိုခဲ့တယ်လို့တရုတ်သတင်းမီဒီယာတွေဘက်ကလည်းဒေါ်စုခီးစဉ်နဲ့ပတ်သက်ပြီးအကောင်းမြင်မျှော်လင့်မှုနဲ့သုံးသပ်ကြတယ်လို့လည်းဒေါ်လှကျော်စောကပြောပါတယ
်။တရုတ်မီဒီယာတွေကတော့စလာမယ်ဆိုကြတဲ့တော်တော်ကိုကြိုဆိုကြတာသူတို့သိကျင်းတတ်တာကကျွန်မလည်းအချိန်ကြီးတော့ပြောပြပါပြီ။ဒေါ်ဆန်းစုကြည်ကိုသူတို့ကသိထားတာကအနောက်တိုင်းဒီမိုကရေစီကိုလက်ခံကျင့်သုံးတဲ့နိုင်ငံရေးသမားတို့သိထားတာဖြစ်တာပေါ့။အဲ့ဒီနိုင်ငံတွေကိုအရင်မသွားဘဲနဲ့တရုတ်ကိုအရင်လာခဲ့တာကိုလည်းသူကတော်တော်ကြီးကြီးတယ်။တော်တော်လေးလည်းသဘောကျတယ်။ဒါတွေကဘာလို့ပြလဲဆိုတော့တဲ့ဒေါ်ဆန်းစုကြည်ဟာသဘောတရားရေးတဲ့နော်အယူဝါဒရေးရတဲ့အဓိကအားဖြင့်လက်တွေ့အကျိုးစီးပွားကိုကြည့်ပြီးပမာပြည်ရဲ့အကျိုးစီးပွားပမာပြည်စီးပွားရေးငလန်ထူဖို့အတွက်အဓိကကူညီနိုင်တဲ့နိုင်ငံကိုလာတာပဲဖြစ်တယ်အဲ့လိုရေးထားတာတွေ့ရပါတယ
်တရုတ်သမ္မတကိုမြန်မာသမ္မတဦးထင်ကျော်ကမြန်မာနိုင်ငံကိုလာရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနေတဆင့်ဖိတ်ခေါ်ခဲ့တယ်လို့တရုတ်ဝန်ကြီးချုပ်ကလည်းမြန်မာနိုင်ငံကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒေါ်ဆန်းစုကြည်ဟာဒီကနေ့စနေနေ့ဩဂုတ်လ20ရက်နေ့မှာတော့ပေကျင်းမြို့ကနေရန်ရှိပြည်နယ်ကိုသွားရောက်လှေ့လာနေပါတယ်ဩဂုတ်လ21ရက်နေ့မှာတော့ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အဆုံးသတ်မှာဖြစ်ပါတယ်ရှင်
မဆုမုံပြပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့ညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအတိပေးကြပါမယ်ခင်ဗျာ
တော်ရရှိမှာခင်ဗျာဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်နှစ်နိုင်ငံဆက်ဆံရေးမှာအတားအဆီးအဖြစ်တည်ရှိနေတဲ့မစ်ဆုံဆဲကိစ္စဟာဦးစားပေးဆွေးနွေးမယ့်အထက်မှာပါဘူးလို့တရုတ်မြန်မာဆက်ဆံရေးကြွန့်ကျင်သူတွေကထောက်ပြနေကြပါတယ်ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ကနှစ်နိုင်ငံဆက်ဆံရေးရဲ့တမိုင်းစာမျက်နှာတတိယကိုဖွင့်လှစ်နိုင်မယ်လို့မျှော်လင့်ကြပါသလားဒီခီးစဉ်ကနေဘလို့ရလတ်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြပါသလဲဆိုတာတွေကိုအခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက varmis@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းပါဝင်ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်ရရှင်နေနေကျွန်တော်တို့ဓာတ်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ည9:00နာရီမတိုင်ခင်ဆက်သွယ်ကြဖို့ပြောကြလိုပါတယ်အခုတစ်ခါတော့တရုတ်မြန်မာဆက်ဆံရေးကနေအိန္ဒိယမြန်မာဆက်ဆံရေးဘက်ကိုလှည့်ရအောင်ပါဒီလကုန်ပိုင်းလောက်မှာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးအဖြစ်သွားရောက်မဲ့သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်ဟာအပြန်အလှန်လွန်ဆွဲနေကြတဲ့အင်အားကြီးအိန္ဒိချင်းတရုတ်နဲ့အိန္ဒိယတို့ကြားမှာမဟာဗျူဟာကျတဲ့မြန်မာနိုင်ငံရဲ့လုံခြုံရေးနိုင်ငံရေးအကျိုးစီးပွားရည်ရည်ကိုစောင့်ကျင်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအိန္ဒိယမြန်မာနိုင်ငံကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်။ဩဂတ်လ22ရက်နေ့ကျရင်အိန္ဒိယနိုင်ငံသားရေးဝန်ကြီးဆူရှမာစဝါရက်ကလည်းမြန်မာနိုင်ငံကိုလာရောက်ပြီးသမ္မတဦးထင်ကျော်နဲ့ရောဒေါန်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အကြောင်းဆုံးကိုတော့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။နိုင်ငံတော်သမ္မတဦးထင်ကျော်ဟာမကြခင်ကာလမှာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးသွားရောက်မဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကမီဒီယာတွေကိုပြောဆိုခဲ့ပါတယ်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်ဟာဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အပြီးသွားရောက်တာဖြစ်တာမို့မြန်မာနိုင်ငံအတွက်မဟာဗျူဟာခီးစဉ်ဖြစ်တယ်လို့သုံးသပ်သူကတော့အိန္ဒိယမြန်မာနှစ်နိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေဖြစ်ပါတယ်
။ဦးထင်ကျော်ဒီခီးစဉ်ကဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အပြီးလည်းဖြစ်တော့ကရေးပါတယ်လို့ကျွန်တော်မြင်ပါတယ်။အရင်တုန်းကအိန္ဒိယသမ္မတလာရာယောဗိုလ်ချုပ်မှုကြီးတန်းရွှေအိန္ဒိယကိုလာရာယောဟာအဲ့ဒီသူတို့အစိုးရတွေရဲ့အကျိုးစီးပွားတွေတနည်းအားဖြင့်စစ်အစိုးရရဲ့အကျိုးစီးပွားကိုသဘောတူညီကြတဲ့ကာလပေါ့နော်အဲ့ဒီကာလကိုလွန်သွားပြီးဒီလွန်သွားတဲ့ကာလမှာတနည်းအားဖြင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးမှာမဟာဗျူဟာအချက်ကျကြတဲ့နိုင်ငံသေးလေးတစ်ခုရဲ့တာဝန်ရှိဆုံးပုဂ္ဂိုလ်ကနေပြီးတော့မြန်မာနိုင်ငံရဲ့လုံခြုံရေးကြီးစုပါစီးပွားရေးကြီးစုပါနိုင်ငံရေးကြီးစုပါစတာဒီမှာအိန္ဒိယအရေးကြီးဆုံးနိုင်ငံတွေကိုသွားတဲ့ခီးစဉ်တွေဖြစ်တယ်လို့ကျွန်တော်သုံးသပ်ချင်ပါတယ
်။သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်ဩဂုတ်လ22ရက်လာမယ့်တနင်္လာနေ့မှာအိန္ဒိယနိုင်ငံသားကြီးဝန်ကြီးဆူရှမာစဝရက်ကနေပြည်တော်ကိုလာရောက်ပြီးသမ္မတဦးထင်ကျော်နဲ့ရောဒေါန်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးမှာပါ။အိန္ဒိယရောတရုတ်ကပါမြမပင်လယ်ပြင်ထွက်ပေါက်ဘင်္ဂလားပင်လယ်အော်ကိုပို့ပြီးအခြေချနိုင်ရေးလိုလားနေကြပါတယ်။အိန္ဒိယနိုင်ငံသားဝန်ကြီးရဲ့မြမပြည်ခီးစဉ်အရေးပါမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကအခုလိုရှုမြင်ပါတယ
်။ဒီတဲ့တိုင်းဟိုအိန္ဒိယနဲ့တရုတ်ဘင်္ဂလားပင်လယ်အော်ကိုပဲထွက်ပေါက်ယူမှာပဲ။တရုတ်ကတော့သူ့ရဲ့ဟလာ ခပတ်ကြီးနဲ့အာချလမ်းမကြီးဆိုတာသူတို့ရဲ့ policy အဲ့တော့အိန္ဒိယကလည်း BIM stake နဲ့ဟိုလာ brick policy brick ကတော့နည်းနည်းကျေပြန့်တာပေါ့ဘရာဇီးလိုရောရုရှားလိုရောပါတာအဲ့ကြားထဲမှာအဆွဲခံရတဲ့ကျွန်တော်တို့မြန်မာနိုင်ငံဟာဒီချက်ကိုအိန္ဒိယဘက်ကလည်းကောင်းကောင်းသိမယ်လို့ကျွန်တော်ယူဆတဲ့အတွက်နှစ်နိုင်ငံစစ်မှန်တဲ့အကျိုးစီးပွားပေါ်မှာတိဆောက်သွားနိုင်တယ်တစ်ချိန်တည်းမှာမျှတတဲ့တရုတ်ရဲ့ဟိုချင့်ကပ်မှုနဲ့ policy ကိုတော့ချိန်ညှိနိုင်ပြီလို့ယူဆတဲ့အတွက်အခုလာမယ့်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆူရှမာရှော်ရဲ့ခီးစဉ်ကလည်းကျွန်တော်အရေးပါတယ်လို့မြင်ပါတယ်ခင်ဗျ
တကယ်တော့အိန္ဒိယရောတရုတ်နိုင်ငံပါမြန်မာနိုင်ငံကိုသူတို့ဘက်ပို့ပြီးပါရေးအပြိုင်အဆိုင်ချင့်ကပ်နေကြတာပါအိန္ဒိယနိုင်ငံအတွက်ခေါင်းခဲစရာအဖြစ်ဆုံးကတော့မြန်မာနိုင်ငံနယ်စပ်ဒေသမှာအခြေချနေကြတဲ့အာတန်နဲ့နာဂတဘုံတွေအရေးကိစ္စပဲဖြစ်ပါတယ်မြန်မာနယ်စပ်နာဂအိန္ဒိယရဲ့ကုန်းတွင်းပိတ်ဒေသတွေဖွံ့ဖြိုးရေးမှာမြန်မာနိုင်ငံဟာအိန္ဒိယအတွက်အရေးပါနေတာကြောင့်အိန္ဒိယကလည်းမြန်မာနိုင်ငံကိုအကူအညီတွေပို့ပေးလာမယ်အခြေအနေရှိတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်အိန္ဒိယကသူ့ရဲ့အရှိပြောက်ဒေသမှာရှိတဲ့တဘုံတကံလို့ခေါ်တဲ့တရာဇင်လောက်ရှိတဲ့လက်နက်ကင်အဖွဲ့စည်းတွေကအများစုဟာဗမာမျိုးပေါ်မှာဗမာနိုင်ငံမှာစစ်စွဲတက်ကြတဲ့ဒီနည်းတွေရှိနေတဲ့ကိစ္စဖြစ်တယ်။အဲ့ဒီအရှေ့မြောက်ဒေသကလက်နက်ကင်ဖွဲ့စည်းတွေကိုတည်ငြိမ်အောင်မလုပ်နိုင်ရင်အိန္ဒိယရဲ့အကျိုးစီးပွားဘယ်လိုမှမရနိုင်ဘူး။ဒါကြောင့်အဲ့ဒီကိစ္စဟာအိန္ဒိယအတွက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။နောက်ဒုတိယအရေးကြီးတာကတော့အိန္ဒိယနိုင်ငံကဗမာနိုင်ငံရဲ့သဘာဝတန်းငွေကိုသူလိုရမှာတယ်။တချိန်တည်းမှာအိန္ဒိယကဘာပေးနိုင်မလဲဆိုရင်မြန်မာနိုင်ငံရဲ့ဟလာစိုက်ပျိုးရေးပညာရေးကိစ္စတွေအခြေခံအဆောက်အဦတိဆောက်ရေးကိစ္စတွေနဲ့အနီးကပ်ဆုံးဖြစ်တဲ့ဗမာနိုင်ငံနဲ့ကုန်သွယ်မှုကိုသူကကောင်းကောင်းရကျင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။အိန္ဒိယနိုင်ငံသားဤဝန်ကြီးစွာရတ်ရဲ့မြန်မာပြည်ခီးစဉ်အတွင်မြန်မာအစိုးရအသင်းနဲ့ဆက်ဆံရေးတိုးမြင့်မှုနဲ့စိုက်ပျိုးရေးလမ်းမဆက်သွယ်ရေးလူသားအရင်းအမြစ်နဲ့ IT နည်းပညာစတဲ့ကဏ္ဍတွေမှာဘယ်လိုပူးပေါင်းလှုပ်ဆောင်မလဲဆိုတာဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံသားဤဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပြပြသွားတာဖြစ်ပါတယ် VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်အတန်းလွှင့်ပေးနေပါတယ်အခုတစ်ခါတော့ကလေးတငယ်ကျမကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလှည့်ပေးကြပါတယ်မွေးကင်းစားကလေးတွေကိုအသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းတိုက်ကျွေးတိုက်ကျွေးဖို့ကျမကြီးပညာရှင်တွေကတိုက်တော့ပါတယ်မွေးကင်းစားကလေးကိုမိခင်တို့တမျိုးတည်းတိုက်တာကကလေးရဲ့ကုခံစွမ်းအားကိုကောင်းစေတဲ့အပြင်ခန္ဓာကိုယ်နဲ့ဉာဏ်ရည်ဖွံ့ဖြိုးမှုအတွက်ကိုလည်းအများကြီးအထောက်အကူဖြစ်စေတယ်လို့သူတို့ကပြောကြပါတယ်ဒီကြောင်းသေးစိတ်ကိုတော့ဒေါက်တာတန့်စော်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
အိမ်တော်မူကိစ္စတွေကိုတာဝန်ရောက်အောင်တာမကမိသားစုဝင်ငွေလုံလုံလောက်လောက်ရရှိအောင်တစ်ဖက်တစ်လမ်းကနေပါဝင်လှုပ်ရှားလာနေကြရတဲ့ခေတ်သစ်မိခင်လောင်းတွေဖို့မိမိတို့ရဲ့ရင်သွေးငယ်လေးတွေကိုမိခင်တို့တမျိုးတည်းတိုက်ကျွေးနိုင်မှုဆိုတာအခက်အခဲတစ်ခုလို့ဖြစ်လာနေပါတယ်မိခင်တို့တိုက်ကျွေးခြင်းဟာရင်သွေးငယ်လေးတွေရဲ့ကိုယ်ခံစွမ်းအားကိုမြင့်တက်စေပြီးကာယညာနာဖွံ့ဖြိုးတိုးတက်မှုတွေကိုအထောက်အကူဖြစ်စေနိုင်တာကြောင့်ခက်ခဲမှုတွေရှိနေပေမဲ့လည်းကလေးသက်6လပြည့်တဲ့အထိမိခင်တို့တမျိုးတည်းကိုတိုက်ကျွေးနိုင်အောင်ကြိုးစားတင်တယ်လို့ကလေးတကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒေါခင်ထွေးကပြောပါတယ
်အရေးကြီးတာကတော့သူမှာဗတိစည်းဝါးပစ္စည်းတွေပေါ့ antibodies against infection ပေါ့နော်ဒါတွေပါတယ်ဗတိစည်းဝါးပစ္စည်းအပြင်ကျန်တဲ့ growth factor တို့ပါလို့အကုန်လုံးပါတယ်နော်ပါတဲ့အတွက်ကြောင့်မလို့ဖွံ့ဖြိုးမှုမှလည်းကောင်းတယ်နောက်တစ်ခုကယောဂါတွေပေါ့ especially diarrhea တို့acute respiratory infection ဆိုတော့ one shot yoga နဲ့အသက်ရှူလမ်းကြောင်း yoga ပေါ့ဒါတွေကိုသူကအများကြီးကာကွယ်တယ်တကယ်လို့ဖြစ်ရင်လည်းပဲသူတို့မှာ severe မဖြစ်ဘူးပေါ့နော်ဟိုနှုတ်ဘူးတိုက်တဲ့ကလေးတွေဆိုလို့ရှိရင်ပိုပြီးတော့ severe ဖြစ်တာကိုတွေ့ရတယ်နောက်တစ်ချက်ကတော့သူကဟိုစာကလေးကိုနှုတ်တိုက်တဲ့ခါကျတော့အမေနဲ့ဟိုကတ်ပြီးတော့နော်အမေနဲ့သူကထိတွေ့ပြီးတိုက်ပြရတယ်ဆိုတော့ bonding ပေါ့တရားနဲ့တရားတန်ရောစီဖြစ်တဲ့ဟာတွေကပို့ပြီးတော့ရရှိတယ်เนาะ bonding ကောင်းတယ်ပေါ့နောက်တစ်ခုကတော့သူကတော့ဟိုမေနို့ထဲမှာဟိုဥနောက်ဖွံ့ဖြိုးစေတဲ့ဆိုတော့ DHA တို့ ARA တို့เนาะအဲ့ဒီဟာတွေပါရှိတဲ့ကြောင့်မလို့ပို့ပြီးတော့ clay ရဲ့ development အတွက်ပို့ပြီးတော့သူကအဆင်ပြေပါတယ
် clay အတွက်လိုအပ်တဲ့အာဟာရမျိုးစုံပါဝင်တယ်လို့သိရှိထားတာကြောင့်ကလေးတွေအသက်6လကျော်တဲ့အထိမိခင်တို့တမျိုးတည်းကို cute site တိုက်ကျွေးခဲ့ပြီးကျမ်းမာတက်လက်ညံရင်ထက်တဲ့ရင်သွေးငယ်နှစ်ဦးကိုပိုင်ဆိုင်ထားနိုင်တဲ့အကြောင်းရုပ်ရှင်တရုတ်ဆောင်မက်ဇင်ဇော်မင်းကပြောပါလေည
ီမတော့ဒီအကြီးလေးကိုပေါ့မိခင်တို့တမျိုးတည်းပဲတိုက်ခဲ့ပါတယ်ဘာလို့မှမသုံးခဲ့ဘူးပေါ့နော်3နှစ်ကျော်ကျော်လောက်ထိကိုတိုက်ခဲ့တယ်သူများကြီးကတစ်နှစ်နှစ်နှစ်လောက်ပဲကိုရီကျတော့ဟိုတောင်းလေးလည်းဖြစ်တဲ့ခါကျတော့လေခုနလိုမျိုးပေါ့ ူလည်းဘာပဲပြောပေါ့ကျမ်းမာအောင်ခုနလိုမျိုးပေါ့ကိုနဲ့လည်းအမြဲတမ်းတိုင်ဝမ်းစင်ပေါ့နော်ရှိအောင်ဆိုပြီးတော့၃နှစ်လောက်အထိတော့တိုက်ခဲ့ပါတယ်ဒီအငယ်လေးကြတော့သူကနည်းနည်းလို့မဟုတ်ဘူးပါတယ်အငယ်လေးကြတော့ဘာလို့လဲဆိုတော့သူကထွားတဲ့အခါကျတော့ခုနလိုဖြစ်ဆွအစာတွေလည်းစားတယ်ဒီမိခင်တို့လည်းတောက်တယ်မျိုးမဟုတ်လည်းတောက်တယ်သူကတော့အကုန်လုံးစားတော့လေအဲသူကပို့ပြီးတော့ထွားတာပေါ့နော်အဲ့လိုမျိုးဟိုအကြီးလေးကကျတော့ခုနလိုမိခင်တို့တမျိုးတည်းကိုပဲတိုက်ခဲ့တယ်နောက်ပြီးတော့ဖြစ်ဆွစားတယ်လည်းသူလည်းစားတယ်ပေါ့နော်ဒါပေမဲ့မိခင်တို့တမျိုးတည်းကိုပဲအခုချိန်ထိပေါ့အဲ၃နှစ်လောက်ထိပေါ့နော်သူစုတ်ခဲ့တာဘာမှမဟုတ်မှောက်မအောင်တိုက်ခဲ့ပါအောင
်မိခင်တို့တမျိုးတည်းတိုက်ကြွေးခြင်းပေမဲ့မိခင်တို့တိုက်ကြွေးရမယ့်အချိန်အစပမာဏတွေကိုတိတိကျကျမသိရှိတာကြောင့်အခက်အခဲကြုံတွေ့နေကြရတဲ့မိခင်တွေရှိပါတယ်မိခင်တို့ကိုဘလို့အချိန်အစနဲ့တိုက်ကြွေးသင့်ပါတယ်လို့မေးကြည့်တဲ့အခါပမောက်ခဒေါက်တာဒေါခင်ထွေးကအခုလိုပြောပါတယ်
မွေးမွေးပြီးချင်းကိုနှစ်နာတနာရီအတွင်းမှာသူကမိခင်တို့ကိုတွေ့ဖို့တိုက်ကြွေးစပြီးတိုက်ကြွေးဖို့လုပ်ရဲပြီးတဲ့အခါကျတော့မိခင်နဲ့ကလေးနဲ့ကအတူတူအမြင်နဲ့ရှိနေဖို့နေရောညပါရှိနေဖို့လုပ်ရဲနှုတ်တိုက်တဲ့အခါလဲခဏခဏနှုတ်တိုက်ဖို့ရဲနောက်မိခင်ကလေးစာတိုင်းတိုက်ဖို့ပေါ့နော်ကိုဟာကိုနှစ်နာရီတစ်ခါသုံးနာရီတစ်ခါဒီလိုမဟုတ်ဘဲနဲ့စာတိုင်းတိုက်ဖို့ဆိုတော့အချက်တစ်ခုရဲနောက်တစ်ခါနေရောညပါပေါ့နော်တိုက်ဖို့အရေးကြီးတယ်ဆိုတာရဲအဲနောက်ကတော့ကျန်တဲ့ဟာတော့ဒီမေနှမျိုးတွေကလွဲပြီးတော့ကျန်တာဘာမှတိုက်ဆရာမလို့ဥမာရေရအစာတိုက်ဆရာမလို့နွေရာသီတို့ကတော့ရေစားတယ်ဆိုလို့ရှိရင်ဇာရေကိုမတိုက်ဖက်နဲ့အမေတို့ပဲထပ်တိုက်ချင်အပြင်ပြည့်စုံနိုင်ပါတယ်ဆိုတဲ့အချက်တွေပြောပြချင်တယ
်မိခင်လောင်းနေအနေနဲ့အခက်ခဲတွေကြုံတွေ့လာတဲ့အခါအလွယ်တကူလက်မလျှော့ပဲမိမိတို့ရဲ့ရင်သိငယ်လေးတွေကိုအသက်6လအထိမိခင်တို့မျိုးတွေတိုက်ချေးပေးကြဖို့မက်ဆင်ဆင်စုံမြင့်ကလည်းတိုက်တွန်းခဲ့ပါတယ်
မိခင်လောင်းနေပြောချင်တာကတော့ဒီကိုယ့်ရဲ့သားသမီးရင်သွေးရှိလာလို့ရှိရင်မိခင်တို့ပေါ့နော်မဖြစ်ဖြစ်အောင်လို့တိုက်ပေးပါလို့ပြောချင်ပါတယ်အဓိကနောက်ပြီးတော့ကိုယ့်ရဲ့သားသမီးအတွက်ကိုပေါ့အချိန်ပေးပေးပါပေါ့နော
်ကလေးသက်6လအရွယ်ရောက်တဲ့အထိမိခင်ဖြစ်သူရဲ့နှုတ်ရည်ထဲမှာရင်သွေးငယ်လေးတွေရဲ့ကုခံဆွမ်းအားနဲ့ကာယညာနာဆွမ်းရည်တွေကိုဖွံ့ဖြိုးတိုးတက်စေတဲ့ဓာတ်ပစ္စည်းတွေပါဝင်နေတာကြောင့်ကလေးသက်6လအရွယ်အထိမိခင်တို့တမျိုးတည်းကိုတိုက်ကြွေးပေးတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပါ
မြန်မာကသတင်းမီဒီယာကဒေါက်တာသန့်စောပြောပြထားတာဖြစ်ပါတယ် VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာနဲ့ VOA ရဲ့ Facebook စာမျက်နှာတို့မှာလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အဲ့မှာထုတ်လွှင့်ခဲ့တဲ့သတင်းတွေနဲ့ကိုနားဆင်ဖတ်ရှုနိုင်သလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်အခုအချိန်ကစပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကတက်လက်ကြီးညာပြီးမှဖြစ်ပါတယ်ခင်ဗျာ
Republican သမ္မတလောင်းဒေါ်နယ်ထရမ့်က Hillary Clinton လို Democratic တွေဟာ Africa နယ်ပွား American နိုင်ငံသားတွေကိုမဲလက်မှတ်တွေဖြစ်တာမြင်လာကြောင်းသူကိုယ်တော်မဲပေးကြဖို့စီရင်ခဲ့ပါတယ်။ Democratic Party အနေနဲ့မြို့ပြနယ်လူထုကိုလိလူရှုထားတယ်ဆိုတာကိုတော့သူမဲဆွဲစီရင်မဲပြုလို့ရ Michigan ပြည်နယ် Diamonddale မြို့နယ်ကီလိုမီတာ150လောက်ဝေးတဲ့ Detroit မြို့ကိုဥပမာပေးပြီးပြောဆိုခဲ့ပါတယ်။ Detroit မြို့ခံ40ရာခိုင်နှုန်းဟာ CNN နှောင်းပါကြပြီးတော့မြို့ခံတစ်ပွဲလောက်ကအလုပ်လက်မဲ့တွေဖြစ်တယ်ဆိုပြီး Democratic တွေရဲ့ထိန်းချုပ်မှုအောက်မှာ Africa နယ်ပွား American နိုင်ငံသားရီဘလော့ခက်ခဲရင်းနဲ့ရင်ဆိုင်နေကြရတယ်ဆိုတာကိုထရမ့်ကဥပမာပေးပြီးတော့ပြောကြားခဲ့ပါတယ်အဲ့ဒီအခြေအနေတွေပြောင်းလဲဖို့တခုတည်းတော့နီလန်းကခေါင်းဆောင်ပိုင်းအပြောင်းလဲဖြစ်ဖို့ဖြစ်တယ်လို့ဆိုပါတယ်အမေရိကန်သူသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုတို့ကယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားလိုလာတဲ့ခွဲထွက်ရေးဝါဒီတွေနဲ့ဖြစ်နေတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့တောက်ကြနေကတိုက်တွန်းလိုက်ပါတယ်အဖွဲ့ပေါင်းစုံကသဘောတူထားတဲ့ Minsk သဘောတူညီချက်ကိုပဋိပက္ခတွေကိုအပြည့်အဝအကောင်မြင်ထမြောက်အောင်နိုင်ငံရင်းနဲ့တန်တမာရေးနီလန်းတွေနဲ့ဖြေရှင်းဖို့လိုအပ်ကြောင်းကိုလည်းထပ်လောင်းပြောကြားခဲ့ကြပါတယ်2016ဘန္နာယင်းနှစ်အတွင်းခရီးယန်ဘာသာဝင်တွေထက်သူတို့ကိုသူတို့မွတ်စလင်ဘာသာဝင်တွေလို့ပြောဆိုကြတဲ့ရွှေပြောင်းဒုက္ခတွေကိုအမေရိကန်ပြည်ထောင်စုကအနိုင်ငယ်ပို့ပြီးတော့လက်ခံခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနသတင်းအချက်တွေကိုကိုးကားပြီးတော့ဖြူသူတေသနဌာနကပြောပါရယ်ဘန္နာယင်းနှစ်အစဖြစ်တဲ့2015အောက်တိုဘာလ၁ရက်နေ့ကစလို့အမေရိကန်နိုင်ငံကိုဝင်ရောက်ခဲ့တဲ့ရွှေပြောင်းဒုက္ခတွေ6,300ထက်မနည်းမှာ46ရာခိုင်နှုန်းဖြစ်တဲ့လူပေါင်း26,000နီးပါးကမွတ်စလင်တွေဖြစ်ပြီးတော့ခရီးယန်ဘာသာဝင်တွေက18,000နဲ့ညီမျှတဲ့44ရာခိုင်နှုန်းဖြစ်ပါရယ်
သတင်းချင်းချုပ်ကိုနန်းလောင်ချင်ကြပြီးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex ဆိုတဲ့ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ line to meter 16 19 25တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.